Israel နဲ့ Hamas စစ်သွေးကြွအဖွဲ့ကြားတိုက်ပွဲတွေစတင်ချိန်ကတည်းကဂါဇာဒေသမှာပိတ်မိနေတဲ့နိုင်ငံသားတွေတွေပထမအတုပ်ဒီကနေ့ပဲအီဂျစ်နိုင်ငံကိုထွက်ခွာနေပါပြီ။ကာတာနိုင်ငံရဲ့ဂျားဝင်စစ်ဆက်မှုအရ Rafah နယ်စပ်ကိုပြန်ဖွင့်ပေးဖို့ Israel, Egypt နဲ့ Hamas တို့ကြားသဘောတူညီချက်ရရှိခဲ့ကြတာပါ။အီဂျစ်နိုင်ငံကိုဂါဇာဒေသကနိုင်ငံသား400ထဲမှနေထွက်ခွာခွင့်ပြုမှာဖြစ်ပြီးတော့ဒဏ်ရာရသူပါလက်စတိုင်းသား80ကျော်ကိုလည်းဆေးကုသခွင့်အတွက်သွားခွင့်ပြုမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂါဇာကမ်းမြောင်ဒေသမှာဆက်သွယ်ရေးလုံးဝပြတ်တောက်မှုတွေနဲ့ထပ်မံကြုံတွေ့နေရပါတယ်။တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေလုံးဝပြတ်တောက်နေကြောင်းပါလက်စတိုင်းဆက်သွယ်ရေးကုမ္ပဏီပေါ်တယ်ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်လိုက်တာပါ။အရင်တစ်ခေါက်ပြတ်တောက်မှုတွေကြုံခဲ့ရပြီးတဲ့နောက်ဆက်သွယ်မှုတွေပြန်လည်ရရှိထားတဲ့နိုင်ငံတကာဆက်သွယ်မှုလမ်းကြောင်းမှာထပ်မံပြတ်တောက်ခဲ့တာလို့လည်းပြောပါရစေ။ပြီးခဲ့တဲ့တောက်ကြနေ့ကနှစ်ရက်ကြာဆက်သွယ်ရေးတွေလုံးဝပြတ်တောက်ခဲ့စဉ်ကလည်းလူဦးရေ2,000-3,000ရှိတဲ့ဒေသမှာနိုင်ငံတကာကပေးပို့တဲ့ကယ်ဆယ်ရေးအထောက်ပံ့တွေရရှိရေးအခက်အခဲတွေကြုံခဲ့ရပါတယ်ရှင့်။